မြန်မာဆိုးရွားနဲ့ဆေးသက်ညီနိုင်မှုတွေလှုပ်ဖို့အတွက်အစဉ်သင့်ရှိတယ်လို့ရိုဟင်ဂျာဆိုးရွားသဘုံအဖွဲ့ ARSC ကဒီကနေ့စနေနေ့မှာပြောလိုက်ပါတယ်ရိုဟင်ဂျာသဘုံအဖွဲ့ကငြိမ်းချမ်းရေးအတွက်မြန်မာဆိုးရွားဘက်ကလှုံ့ဆော်လာခဲ့မယ်ဆိုရင်သူတို့ဘက်ကလည်းဒါကိုတုံ့ပြန်ဆွေးနွေးသွားဖို့အစဉ်သင့်မယ်လို့ပြောပါတယ်ဒါပေမဲ့ရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်တစ်လကြာအပြစ်ခတ်ရဲဆဲထားတာကုံဆုံးကနေပြီလို့လည်းပြောပါတယ်ဒါပေမဲ့အဲ့လိုအပြစ်ခတ်ရဲဆဲတဲ့ကာလကုံသွားပြီဆိုရင်တော့ဘာလုပ်မလဲဆိုတာကိုတော့ပြောဆိုခြင်းမရှိပါဘူးအစားဖွဲ့ရဲ့ညင်ညာချက်မှာတော့တစ်ချိန်ချင်းမှာမြန်မာဆိုးရအနေနဲ့ညီညာရေးအတွက်ဆွေးနွေးပြောဆိုခြင်းနဲ့ဆိုရင်သူတို့အနေနဲ့လည်းဒါကိုအပြန်အလှန်ဆွေးနွေးသွားမယ်လို့ဖော်ပြထားကြောင်းရိုက်တာသတင်းဌာနကရေးပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာဆိုးရပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ခဲ့မိလဲဆက်သွယ်လို့မရခဲ့ဘူးလို့ရိုက်တာသတင်းကဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအာစာလို့ခေါ်တဲ့ရိုဟင်ဂျာအစွန်းရောက်တွေကလုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ရကနေဒေသတွင်းမှာပြည်ပခါတွေဖြစ်ပွားပြီးတော့အဲ့ဒီပြည်ပခါတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေတိတ်နေချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်မြန်မာအစိုးရကတော့အာစာအဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်ကြေညာထားပါတယ်ခင်ဗျာ